တိုင်းသားပါတီနှစ်ခုဖြစ်တဲ့ရခိုင်တိုင်းသားများတွတ်တဲ့ပါတီ RNDP နဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD တို့ကိုဖျက်သိမ်းပြီးတော့ရခိုင်အမျိုးသားပါတီ ANP ဖြစ်တရားဝင်တီထောင်ခွင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ခွင့်ပြုလိုက်ပါတယ်။တိုင်းသားပါတီတစ်ခုအနေနဲ့လည်းမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal ပြည်ထောင်စုပေါ်ထွန်းလာရေးအတွက်ဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချမ်းကြီးပြောပြပေးပါအောင်ရှင်။
ဟုတ်ပါတယ်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD နဲ့2010ရွေးကောက်ပွဲမှာရခိုင်လူထုထောက်ခံမှုအများဆုံးရခဲ့တဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP တို့ကိုတရားဝင်ဖျက်သိမ်းပြီးတော့ရခိုင်မျိုးသားပါတီ ANP ကိုတရားဝင်နိုင်ငံရေးပါတီအဖြစ်ဒီကနေ့မတ်လ6ရက်နေ့နေ့စွဲနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအတိအမှတ်ပြုခဲ့တာဖြစ်ပါတယ်အခုလို RNDP နဲ့ ALD ပါတီနှစ်ဖွဲ့ပေါင်းစည်းဖို့ဆုံးဖြတ်ခဲ့တာဟာပါတီနှစ်ခုကြားမှာကြီးမားတဲ့မူဝါဒကွဲပြားမှုရှိတာပြီးတော့ရခိုင်ပြည်နယ်မှာအင်အားတောင့်တင်းတဲ့အမျိုးသားပါတီတရက်ပေါ်ထွန်းလာစေဖို့နဲ့လာမယ့်2015ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ပါရည်ရွယ်ပြီးပေါင်းဆက်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ RNDP အထွေထွေအတွင်းရေးမှူးဦးလာစောကပြောပါရယ်ဒါကြောင့်ဒီကနေ့ကစလို့တရားဝင်ပေါ်ပေါက်လာခဲ့တဲ့ ANP ရခိုင်မျိုးသားပါတီအနေနဲ့လက်ရှိရခိုင်ပြည်နယ်အရေးပြဿနာဖြေရှင်းဖို့နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာဖို့အတွက်ကိုဦးစားပေးလှုံ့ဆော်သွားမှာဖြစ်တယ်လို့ဦးလာစောကအခုလိုပြောပါတယ
်ကျွန်တော်ကတရားဝင်ဒီမိုကရက်တစ်ပါတီဆိုတော့ကျွန်တော်တို့ဒီရခိုင်မှာကြုံတွေ့နေရတဲ့တင်ခေါ်မှုတွေပြဿနာတွေကိုကျွန်တော်တို့ဖြေရှင်းဖို့ကြိုးစားမှာပေါ့နောက်တစ်ခုကတော့ကျွန်တော်တို့ကလာမယ့်2015 election ပေါ့လေ2015 election မှာကျွန်တော်တို့အနေနဲ့ရခိုင်လူထုရဲ့ခြံသားကိုခံယူပြီးတော့ကျွန်တော်တို့ကရွေးကောက်ပွဲအနိုင်ရရှိရမှဒီကျွန်တော်တို့ရခိုင်ပြည်မှာရခိုင်ပြည်သူတွေရဲ့မျိုးသားရေးခံစားခွင့်တွေရရှိရေးနောက်အဲ့ဒီဟာကျွန်တော်တို့ဒီ Federal ပြည်ထောင်စုပေါ်ထွန်းလာရေးထက်မှလည်းအကျုံးဝင်ပါတယ်နော်အဲ့ဒီလမ်းကြောင်းတိုင်းမှာကျွန်တော်တို့ ANP နဲ့တော့မှာပ
ါရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီဟာ2012ခုနှစ်မေလကုန်မှာတရားဝင်နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခဲ့တဲ့ပါတီတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံမှာရှစ်လေးလုံးလူထုအုံကြွားမှုဖြစ်ခဲ့ပြီးတဲ့နောက်ပထမဦးဆုံးအကြိမ်လုပ်ခဲ့တဲ့1990ရွေးကောက်ပွဲမှာလည်းရခိုင်တိုင်းရင်းသားအများစုရဲ့ထောက်ခံမှုကိုရရှိခဲ့တဲ့ပါတီလေးဖြစ်ပါတယ်။ဒါ့အပြင်အခုအစ်စ်ဖွဲ့စည်းခဲ့တဲ့ AMP ရခိုင်မျိုးသားပါတီရဲ့ဘုံရည်တီချက်အနေနဲ့အရင်စစ်ဆိုးရလက်ထက်ကရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးစားသွားမယ်လို့လည်းဦးလာစောကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ဘုံရည်တီချက်ကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာပြီပဲ။နောက်တစ်ခုကကျွန်တော်တို့ဒီခိုင်ဒီလူတွေရဲ့တကယ်ရပိုင်ရတင်ရထိုက်တဲ့အမျိုးသားခံစားခွင့်တွေကိုပြီးဝရရှိရေနော်နောက်တော့ကကျူတာပြောတဲ့ပေါ်လီဒီ2015 election ကိုဖျက်ပြီးတဲ့အခါမှာလဲကျွန်တော်တို့ဟို2010ရုံးကလို့တွေ့ကြည့်မျိုးပေါ်လီရခိုင်ပါရခိုင်နိုင်ငံရေးပါတီတွေကရွေးကောက်ပွဲမှာနိုင်ရပါရတာနဲ့နော်ရခိုင်ပြည်နယ်အစိုးရကြတော့ကျွန်တော်ကြံ့ခိုင်ရေးပါတီကလည်းဦးမှုယူပြီးဖွဲ့တော်တာတို့အခွင့်အရေးယူတော်တာမျိုးအဲ့လိုမျိုးတွေကဒါဒီမိုကရေစီရဲ့စံနှုန်းတွေလည်းမကန့်ညီဘူးအဲ့တော့အဲ့ဒီစံနှုန်းတွေကိုတော့ကျွန်တော်တို့ရှေ့ဖြတ်ဖို့ကြိုးစားရမယ်တော့ချစ်ထက်နိုင်လေးမို့လဲကျွန်တော်ယုံကြည်ရဲ့အဲ့တော့အဲ့ဒီကိစ္စဟာလည်းပဲဒီဖွဲ့စည်းအုပ်ချုပ်မှုပြည်ပြည်ပေါ်ရင်းနဲ့အများကြီးပတ်သက်ပါတယ်အဲ့တော့ကျွန်တော်ဖွဲ့စည်းအုပ်ချုပ်မှုပြည်ပြည်ကြောင်းလေးပါပြီးတစ်ဆင့်ကျွန်တော်တို့ရခိုင်ပြည်နယ်မှာစစ်မှန်တဲ့ရေကောက်ပွဲစစ်မှန်တဲ့ရေကောက်ပွဲကတစ်ဆင့်ကျွန်တော်တို့ရခိုင်ပြည်နယ်ဆိုအပေါ်ထွန်းလာရေးရခိုင်ပြည်လူထုရဲ့တကယ်ကိုယ်ပိုင်ကြားထက်ခွင့်ပြီးဝါရရှိရေးဖက်ဒရယ်နိုင်ငံတည်တည်ဆောက်ရေးဆိုတဲ့လမ်းကြောင်းပေါ်မှာပဲကျွန်တော် ARD နဲ့ဒီဇိုင်းမှာ၆တော့ပါမယ
်ဒီကနေ့ပြည်ထောင်စုရေကောက်ပွဲကော်မရှင်ကနေအတည်ပြုလိုက်တဲ့ဒီANP ရခိုင်မျိုးသားပါတီမှာလောလောဆယ်ဦးအေးတောင်ကိုဥက္ကဋ္ဌအဖြစ်ဒေါက်တာအေးမောင်ကိုဒုဥက္ကဋ္ဌအဖြစ်တာဝန်ပေးထားပြီးမကြခင်မှာ ANP ပါတီရဲ့ဗဟိုလုံးမှုဆောင်တွေအပါအဝင်ပါတီဝင်တွေကိုတာဝန်တွေခွဲဝေပေးဖို့စီစဉ်သွားမှာဖြစ်တယ်လို့လည်းသိရပါတယ်ရှင်